been never broken, cause it only serves to make me more determined to achieve my final goal. And I come
now, Ruth Bader Ginsburg's greatest challenge lies ahead. A challenge to which she brings a powerful mind, a temperament for healing, a compassionate heart, a lifetime of experience. Her story already is a part of our history. Now her words and her judgments will help to shape our nation today and well into the 21st century. Most of us know that the inscription
Ruth Bader Ginsburg ရဲ့စစ်မှားအကဲဆတ်မှုရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအကဲဆတ်မှုကိုရင်ဆိုင်နိုင်လို့သူ့အနေနဲ့ဉာဏ်ထက်မြတ်စိတ်ဝင်စားကောင်းပြီးကိုကျင်းစွာစိတ်လည်းရှိတဲ့အပြင်အတွေ့အကြုံလည်းအပြည့်အဝရှိပါတယ်။သူ့ရဲ့အကြောင်းဟာအမေရိကန်သမိုင်းမှာပါဝင်ပြီးသားဖြစ်ပါတယ်။အခုသူ့ရဲ့ပြောဆိုချက်ဆုံးဖြတ်ချက်တွေဟာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာဒီနေ့အစလို့27ရာစုတောက်လျှောက်ပါဝင်တော့မှာပါ။နိုင်ငံတော်တရားဥပဒေချုပ်အဆောက်အဦအဝင်ပေါက်မှာဥပဒေအရအလုံးတန်းသူခွင့်ရေးရှိကြတယ်လို့ကြေညာထားပါတယ်။နောက်အဝင်ပေါက်မှာတရားဥပဒေဟာလွတ်လပ်မှုကိုဆောင်ရှောက်ရမယ်လို့ကြေညာထားပါတယ်။ဘုဒ္ဓဘာသာကင်းစပတ်အနေနဲ့နိုင်ငံအကျိုးကိုကာကွယ်ဆောင်ရှောက်ပြီးတန်းသူအခွင့်အရေးကိုအမတ်ခံချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဆရာကတော့1992ခုဩဂုတ်လ10ရက်နေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခိုးစင်တမရပြင်တင်ကအီဂျီရမာကျင်းပခဲ့တဲ့ကျန်းသက်စာကျင်းစုပွဲမှာရူထ်ဘေဒါကင်းစပတ်နဲ့ပတ်သက်လို့ပြောကြားသွားတာပါ။1990ခုနှစ်မြောက်ကထိုးစင်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီးကိုဦးနဲ့အမျိုးသမီးတရားသူကြီးအဖြစ်ဆန်ဒရာဒီအိုကော်နာတူတာရှိခဲ့ပြီးရူထ်ဘေဒါဂင်းစပတ်ကဒုတိယမြောက်အမျိုးသမီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးလို့ဖြစ်ပါတယ်။သူကအထင်ကြီးတဲ့တက္ကသိုလ်တွေဖြစ်တဲ့ကော်နယ်ဟာဗတ်နဲ့ကလွန်ဗီယာတို့ကဥပဒေဘွဲ့ရခဲ့ပြီးရော့ကက်တက္ကသိုလ်မှာဥပဒေပမော့ခဖြစ်ဆောင်ရွက်ခါဝါရှင်တန်ဒီစီဘဟုအစိုးရအယူခံတရားရုံးမှာတရားသူကြီးဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။1993ခုနှစ်မှာသမရခင်တင်ကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။တရားသူကြီးဂင်းစဝက်ကလေးနဲ့ကြားမှဒန်သူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အမျိုးသမီးတွေဘက်ကအကျိုးတော်ဆောင်ဖြစ်ဆွမ်းဆန်းတမန်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးရူထ်ဘေဒါဂင်းစဝက်က2019ဖေဖော်ဝါရီလကစန်ဖော့တက္ကသိုလ်မှာဒိဗယ်ရှိတဲ့ဘဝဆိုတဲ့ခေါင်းစည်းနဲ့ဟောပြောပို့ချကြရမှာသူ့ရဲ့အမှတ်ရစရာပြောကြားချက်တွေကနေကောင်းဆုံးပြင်ပြလိုပါလေ
To put it simply, it means doing something outside yourself.
ရှိရှိမဲ့ပြောရမယ်ဆိုရင်ကိုယ်တွေမဟုတ်ပဲတခြားတွေတစ်ခုခုလုပ်ပေးခြင်းပါပဲ။ကျွန်တော်ဥပဒေကြောင်းသားပြီးကိုတခါတည်းအမိကုန်းပြောရမှာသူတို့အနေနဲ့ရှိနေလို့ကိုအတက်မူးဝင်းကြောင်းတစ်ခုတည်းပဲလုပ်မယ်ဆိုရင်ကိုယ့်ရဲ့ကျွမ်းကျင်မှုကိုပဲအတုံးချရရောက်တာမှုပိုက်ကျင်သမားနဲ့တူနေမယ်။ဒါပေမဲ့တကယ်ကိုဥပဒေပညာရှင်ဖြစ်ချင်တယ်ဆိုရင်တော့ကိုယ့်အတွက်တောင်မဟုတ်ပဲကိုယ့်လူအဖွဲ့အစည်းမှာကျုပ်ပြင်တင်တာတွေလူတွေရဲ့နေထိုင်မှုဘဝပိုကောင်းအောင်လှုပ်ဆောင်မှုတွေကိုယ့်လောက်ဘဝပြီးမကောင်းကြသူတွေအတွက်ကူညီမှုတွေကိုလုပ်ပေးရမှာဖြစ်တယ်လို့တရားသူကြီးဟုတ်ဘေဒါဂင်းစပတ်ကအဓိပ္ပာယ်ရှိတဲ့ဘဝအနေအထိပ္ပာယ်ကိုဖွင့်ဆိုသွားတာဖြစ်ပါတယ်ဟုတ်ဘေဒါဂင်းစပတ်ကနေဥပဒေကြောင်းတက်စဉ်ကျမခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ရမှာတော
့ In the days when I went to law school, my entering class at Harvard was over 500 students. Only 9 were women.
ကျမဥပဒေကြောင်းတက်တုန်းကနေဟာဗတ်တက္ကသိုလ်ကျောင်းတက်တုန်းကကျောင်းသား900နဲ့9ဦးကပဲအမျိုးသမီးတွေဖြစ်ပါလေ။အရင်ကတော့ခွဲခြားချက်ဆမှုကိုကန့်ကွက်တဲ့ဥပဒေလည်းမရှိသေးပါဘူး။ဥပဒေကော်မတီတွေကလူငှားရမယ်ဆိုရင်မျိုးသမီးရှိလူတွေမလိုချင်ဘူး။မျိုးသမီးရှိနေတဲ့ဥကိုငှားမိပါရဲ့အတုံးကိုမကြဘူးစသဖြင့်တော်တန်ပြီးမကြခဏကြားနေရတာဖြစ်ပါလေ။အဲဒီတော့မျိုးသားတွေကိုရောဘယ်နှစ်ယောက်ငှားရမ်းခဲ့တယ်လဲ။ဘယ်နှစ်ယောက်ကကိုထင်ထားလို့မဖြစ်ကြတယ်လို့ကျွန်မပြန်မေးခဲ့ပါလေ။ဒီလိုမျိုးမိကွန်းတွေကိုအဲဒီတုန်းကစိတ်မေးလို့မရှိခဲ့ကြပါဘူး။ဥပမာဟာဗတ်ဥပဒေကျောင်းမှာအဲ့ဒီတုန်းကစာတင်အဆောက်အဦနှစ်ခုရှိပါတယ်။တစ်ခုမှာပဲအမျိုးသမီးရေအိမ်သာရှိပါတယ်။ဒါကြောင့်ကျမတို့အတန်းတက်တဲ့3-4နာရီကြာဆမွဲဖြေတယ်ဆိုရင်ရေအိမ်သာတက်ချင်တစ်ဖက်အဆောက်အဦကိုအပြေးအစွာသွားကြရပါတယ်။ခေတ္တကကျမတို့ကမချိန်ငတ်တာကိုမပြခဲ့ကြဘူး။အဲ့ဒီတုန်းကအချိန်တွေကိုကြည်ကြည်ကန်းကန်းနဲ့လက်ခံခဲ့ကြတယ်။ ဒါပေမဲ့1969ခုနှစ်မြောက်နောက်ပိုင်းမှာမြို့သူများကူညီလှုပ်ရှားမှုဟာအမေရိကန်ပြည်ထောင်စုမှာပြန်အရှိန်ရလာပါတယ်။ပြည်သူ့ကူညီလှုပ်ရှားမှုကြောင့်ပြည်ကမ္ဘာတစ်ပေါင်းအမျိုးသမီးလှုပ်ရှားမှုတွေကြောင့်တစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်။ကုလသမဂ္ဂကလည်းနိုင်ငံတကာအမျိုးသမီးများနေ့ကိုသတ်မှတ်ခဲ့ပါတယ်။အကြောင်းလေးတွေကိုအနှံ့အပြားပဲတွေ့လာကြရပါတယ်။ဒါကြောင့်ကြားမခွဲခြားတဲ့ဥပဒေတွေကိုပြောင်းပြစ်ဖို့ဖြစ်လာခဲ့ပါတယ်။မြို့သူတွေရဲ့ဦးစားပေးမှုဟာမိသားစုဖြစ်တဲ့အိမ်တော်နိုင်ရမယ်။မြို့သားတွေကအိမ်ပြင်ငွေရှာရမယ်လို့ယူဆခဲ့ပြီးနိုင်ငံရဲ့ဥပဒေအတော်များများကိုအဲ့ဒီခံယူချက်နဲ့ကိုက်ပြီးပြဋ္ဌာန်းခဲ့ကြတာတွေရှိပါတယ်။ဒီလိုမျိုးဥပဒေတွေဟာ1980ခုနှစ်များနောက်ပိုင်းမှာတော့အလုံးကြီးပါမရှိခဲ့ကြတော့ပါဘူးလို့ Ruth Bader Ginsburg ကပြောသွားခဲ့တာပါ။သူ့အနေနဲ့ဟောပြောပွဲတွေမှာမကြာခဏအမေးခံခဲ့ရတဲ့မိခွန်းတစ်ခုကတော့ဘယ်လိုအကောင်းဆုံးအကြံဉာဏ်ပေးချင်ပါသလဲဆိုတာပါပဲ။သူ့ရဲ့အဖြေကတော့
Yes, I do. It comes from my savvy mother-in-law. Advice she gave me on my wedding day.In every good marriage, she counseled.
ကောင်းဆုံးအကြံဉာဏ်ပေးဖို့ရှိပါတယ်။အဲ့ဒါကတော့ကျမရဲ့ပန်းနာလာတဲ့ယောက်မပြောတဲ့စကားပါ။ကျမခင်မွန်းနဲ့လက်ထပ်တဲ့နေမှာသူကသူပြောခဲ့တာကအိမ်တော်တွေမှာအောင်မြင်မှုကတခါတလေမကြားကြအောင်ဆောင်နေဖို့ပါပဲ။ကျမအနေနဲ့အဲ့ဒီစကားကိုအမြဲပဲနားထောင်ခဲ့ပါတယ်။ကျမရဲ့56နှစ်တန်းအိမ်တော်ကြီးတက်တန်းတစ်လျှောက်မှာတမကလူငန်းကြီးမှရောအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်မှာပါဒါကိုကျင့်သုံးခဲ့ပါတယ်။လူကိုနာကျင်စေတဲ့တစ်ဖက်လူကိုမစာမနာပြောဆိုတဲ့စကားမျိုးကြားရင်ဒေါသထွက်မင်းမကျေနပ်မှုနဲ့တုံ့ပြန်မယ်ဆိုရင်ကိုလိုချင်တာကိုပြောချင်တာကိုနားချချင်တာကိုရမှာမဟုတ်ဘူးလို့ Ruth Bader Ginsburg ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်သူ့ခင်မွန်းရဲ့ဖခင်ဖြစ်သူရဲ့အကြံပေးချက်ကိုလည်းတရားသူကြီးကခံယူခဲ့ပါတယ်။အဲ့ဒါကတော့
Advice from my father-in-law has also served me well. He gave it during my gap years,
1954 to 1952. ကျမတို့မိသားစုက၃ဦးဖြစ်လာမှမို့ကျမကနောက်နေ့ဥပဒေကြောင်းစတက်ဖို့ခရီးတစ်ဖက်နဲ့တက်နိုင်ပါမလားလို့စိတ်ပူခဲ့တယ်။ကျမရဲ့ခင်မွန်းဖခင်ပြီးခဲ့တဲ့အကြံကတော့ရူဒီဥပဒေကြောင်းမတက်နိုင်ဘူးဆိုလေဘယ်သူကမှအပြစ်ပြောမှာမဟုတ်ဘူး။ဒါပေမဲ့လေဥပဒေပညာကိုတကယ်ပဲစီးပူးခြင်းနဲ့ဆိုရင်တော့စိတ်ပူပင်နာတွေကိုရပ်ပြီးကိုယ့်အတွက်အရေးကြီးတာကိုအောင်လုံနိုင်တဲ့ဤလမ်းကိုရှာရမယ်ဆိုတာပါပဲလို့ Ruth Bader Ginsburg ကပြောသွားတာဖြစ်ပါတယ်။တရားသူကြီး Ruth Bader Ginsburg ဟာဇွဲလုံလကြီးသူတူလည်းဖြစ်ပါတယ်။သူဟာ1996ခုနှစ်ကကိုလန်ကင်ဆာဖြစ်ခဲ့စဉ်ကထိုစဉ်ခွဲစိတ်ကူးတတ်မှုခံယူပြီးဓာတ်ကင်မှုခံယူစဉ်တရားရုံးကိုတည့်ရမှအလုပ်မပြစ်ခဲ့ပါဘူး။ဒီနောက်သူဟာ2009ခုနှစ်မှာ Pancreas Cancer ဖြစ်ခဲ့တယ်လို့2010ခုနှစ်မှာသွေးကြောချင်းလို့သွေးကြောချဲ့ခဲ့တယ်လို့2018ကနိုင်ငံတော်တရားရုံးချုပ်ရုံးမှာချော်လေးခဲ့လို့နိုင်ရိုးတုံချောင်းကျိုးခဲ့ပါတယ်။သူဟာဆေးကုသမှုခံယူခြင်းတွင်အိမ်ကနေတဆင့်အလုပ်လုပ်ပြီးအခု February 19ရက်နေ့ကပဲရုံးကိုပြန်တက်ခဲ့ပြီးဖြစ်ပါတယ်။ထို့လိုကျမရဲ့အခြေအနေမှာအခက်အခဲတွေအမျိုးမျိုးရှိခဲ့ပြီးနဲ့အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ Ruth Bader Ginsburg ကတော့သူ့အနေနဲ့တာဝန်ကိုထောက်ဆောင်နိုင်သည့်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောကြားပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့ပညာကန္တာကိုညီကုန်းချုပ်အပ်ပါရရှင်